မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေဆဲဖြစ်ကြောင်းပြည်ပခတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးခင်ကမှရောက်လာကြတဲ့ရိုဟင်ဂျာတွေထံကသိခဲ့ရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်ရောက်လာသူတွေကစီးပွားရေးအရာပိုအဆင်ပြေတဲ့သူတွေကိုတွစ်ဆုံမြင်မြန်ခဲ့ရမှာအကျဉ်းဖက်မှုတွေနဲ့အပြစ်ပေးအေးအေးယူခံရတာတွေစောင့်ဝင်နေရေးအခြေခံလိုအပ်ချက်တွေဖြတ်တောက်ခံထားရတာတွေလိုခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကြောင့်နေရက်ကိုစွန့်ခွာခဲ့ကြရတာကိုတွေ့ရှိခဲ့ရတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်ဖြစ်ဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာပါဒုက္ခသည်တွေဟာသူတို့ဘဝအနာဂတ်နဲ့ပတ်သက်လို့မိငုံထုတ်ခဲ့ကြတာတွေရှိခဲ့ကြပြီးသူတို့ခံစားနေရတဲ့ဒုက္ခတွေရောပါရေးတရားဥပဒေကိုလေးစားလိုက်နာရေးနဲ့တရားမျှတမှုရှိရေးအမှတ်ကံချက်ရှိဖို့ကသာပြဿနာရဲ့အဖြစ်ဖြစ်တဲ့အကြောင်းလဲအဖွဲ့ဝင်၃ဦးပါအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်သူအင်ဒိုနီးရှားရှစ်နေချူဟောင်းမာဇူခီဒရက်စမန်ကပြောဆိုခဲ့ပါတယ်ခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ ARS ဆွေးနွေးအုပ်စုကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တာကိုမြန်မာလူညုံရေးတပ်ဖွဲ့တွေတုံ့ပြန်ချေမှုန်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းစွပ်စွဲချက်တွေထွက်ပေါ်ခဲ့ရကလူခွင့်ရေးကောင်စီကအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းစုံစမ်းမှုစီစဉ်ခဲ့တာပါဒီမှာဆွေးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမှထားတယ်လို့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာစုံစမ်းစစ်ဆေးမှုတွေရှိတဲ့အတွက်လူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလက်မခံဘဲငြင်းဆန်ထားပါတယ်ဒီနေ့မှာပဲလူခွင့်ရေးလှရှာမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျစီစဉ်ကျူးလွန်ခဲ့တဲ့အကြောင်းအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်